ပါကစ္စတန်နိုင်ငံမှာမကြာခင်ရက်တွေအတွင်းကိုရိုနာဗိုင်းရပること့စ်ရောဂါအကူးဆက်ခံရသူအရေအတွက်တိုးလာနေတာကြောင့်ဒီရောဂါအတွက်အသွာအလာကန့်တတ်မှုတွေနောက်တစ်ချိန်ပြန်ပြီးချမှတ်ပေးဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ပါကစ္စတန်နိုင်ငံကအကြီးဆုံးပြည်နယ်ဖြစ်တဲ့ပန်ချက်ပြည်နယ်ကကျန်းမာရေးအာဏာပိုင်ရုစီကို WHO ဌာနကိုယ်စားလှယ်ပလီတာမဟိပါလာကအကြံပေးစာရေးသားပေးပို့ခဲ့တာဖြစ်ပြီးကန့်တတ်မှုတွေကိုသတင်းနှစ်ပတ်ချမှတ်ပြီးတိုင်းနောက်သတင်းနှစ်ပတ်ပြန်ပြီးဖွင့်ပေးဖို့နဲ့တနည်းကိုလူ9000ဒီယောဂါပိုးရှိမရှိဆန်းသက်စစ်ဆေးမှုတွေလုပ်ဖို့ပြောကြားခဲ့တာပါ။ပါကစ္စတန်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူကအင်္ဂါနေ့အထိဆိုလူပေါင်း3000ကျော်ရှိနေပြီးသေဆုံးရသူက2100ကျော်ရှိနေပါတယ်။ပြည်내အများပြားမှာယောဂါဆိုင်ရာကန့်တတ်မှုတွေကိုမေလအစောပိုင်းမှာဖြေလျှော့ပေးခဲ့ခြင်းကစပြီးအကူးဆက်ခံရသူအခြေအတွက်တိုးလာနေတာဖြစ်ကြောင်းလဲ WHO ကပြောပါတယ်။